ယုံကြည်သူတို့အတွက်အယက်မူးခြင်းဟာအပြစ်ဖြစ်ပါသလားယနေ့ခရိယန်လို့ကိုယ့်ကိုယ်ကိုပြောတဲ့သူတွေထဲမှာအယက်မူးသမားအချို့ရှိနေပါတယ်ဒါကြောင့်အခုကျွန်တော်ဝင်ငါခြင်းတဲ့အကြောင်းအရာကတော့စစ်မှန်သောယုံကြည်သူဟာအယက်သမားဖြစ်တဲ့သလားဆိုတဲ့အချက်ပါတေးရေတေးရရင်မူးခြင်းနဲ့ပတ်သက်တဲ့ပြည့်ညတ်ချက်ကိုအဖက်အခိုင်းကအငယ်၁၈မှာအခုလိုကျွန်တော်တို့တွေ့ရပါတယ်လွန်ကျိုးစေတတ်သောစပြည့်ရည်နဲ့ရင်မူးခြင်းကိုရှောင်၍ဝိညာဉ်တော်နဲ့ပြည့်စုံလျက်ရှိကြလောလို့ယုံကြည်သူတို့ကိုပြောထားပါတယ်ဒီကြမ်းကြက်ဟာအမိန့်ဖြစ်ပါတယ်အမိန့်ဆိုတာနာခံရမယ့်အရာဖြစ်တယ်ဆိုတာကျွန်တော်တို့နားလည်ကြမှာပါယုံကြည်သူတိုင်းအတွက်တေးရေတေးရရင်မူးခြင်းကိုဖရဲသခင်တားမြစ်ထားပါတယ်ဖရဲသခင်တားမြစ်တဲ့အရာကိုလှုပ်ခြင်းဟာအပြစ်ဖြစ်ပါတယ်ဘာကြောင့်တေးရေတေးရရင်မူးခြင်းကိုဖရဲသခင်တားမြစ်ထားတာလဲအဖက်အကိုင်းကအငယ်၁၈မှာလွန်ကျိုးစေတတ်သောဇပြည့်ရင်နဲ့ရင်မူခြင်းလို့ပြောထားပါတယ်။ဝိုင်အရက်မူခြင်းဟာအပြစ်ကိုကျိုးလွန်စေတဲ့အကြောင်းအတိအလင်းပြောထားပါတယ်။အပြစ်ကိုကျိုးလွန်စေတဲ့အရာကိုဖယားခင်လောက်ခွင့်မပေးဘူး။အချို့သောသူတို့ကပျော်ရွှင်ခြင်းလို့အရက်တောက်ကြတယ်။အချို့ကစိတ်ညစ်စရာလေးတွေကိုမေ့ပျောက်ဖို့ဆိုပြီးတော့အရက်တောက်ကြတယ်။ဖယားသခင်ကယုံကြည်သူတို့ကိုပျော်ရွှင်ဖို့ငြိမ်သက်ချင်းရှိဖို့အလိုတော်ရှိပါတယ်။သို့သောမှားယွင်းတဲ့နေရာမှာရှာဖို့အလိုတော်မရှိပါဘူး။စစ်မှန်သောပျော်ရွှင်ခြင်းဟာအယက်ပလင်းမှမရှိဘူး။တေးရေတေးရက်ကနှစ်သိမ့်ခြင်းကိုမပေးပါဘူး။ပြက်တနာပဲပေးပါတယ်။ယုံကြည်သူတိုင်းအတွက်စစ်မှန်သောငြိမ်သက်ခြင်းနဲ့ပျော်ရွှင်ခြင်းဟာတန့်ရှင်းသောဝိညာဉ်တော်နဲ့ပြည့်ဝခြင်းဖြစ်ပါတယ်။တေးရေတေးရက်ရင့်မှုသောသူဟာတေးရေတေးရတကူကသူ့ရဲ့ကိုယ်ခန္ဓာတစ်ခုလုံးကိုလွှမ်းမိုးထားတဲ့အတွက်သူ့ရဲ့အတွေ့အခေါ်သူ့ရဲ့အပြုတ်အမူဟာပုံမှန်မဟုတ်တော့ဘူးတလွဲတချော်တွေးခေါ်ပြီးတော့မှားယွင်းစွာပြုတ်တတ်တယ်အိတ်သီလလူတို့အတွက်ဘုရားသခင်ခန့်ထားတော်မူသောယစ်ပရောဟိတ်နဲ့ပရောဖက်များဟာတေးရေတေးရရင်မူခြင်းကြောင့်သူတို့ခံရတဲ့ဗျာဒိတ်တော်အ낵ကိုနားမလည်နိုင်တော့ဘူးတရားစီရင်ခြင်းအမှုကိုလည်းမပြုတ်လုံနိုင်ကြတော့တဲ့အကြောင်းဟေရှာယအခိုင်း28အငယ်9ကနေ10ကြားမှာအခုလိုဖော်ပြထားပါတယ်။ထိုသူတို့သည်ဇပြည့်ရေကြောင့်မှားယွင်းကြပြီးတေးရေတေးရက်ကြောင့်လမ်းလွဲကြပြီးယစ်ပရောဟိတ်နဲ့ပရောဖက်တို့သည်တေးရေတေးရက်ကြောင့်မှားယွင်းကြပြီးဇပြည့်ရေနဲ့မှုန်ကြပြီးတေးရေတေးရက်ကြောင့်လမ်းလွဲကြပြီးဗျာဒိတ်ခံသည့်အရာ၌မှားယွင်းလျက်တရားစီရင်သည့်အရာ၌တိမိ၍လဲလျက်နေကြ၏သူတို့ဇပွဲရှိသည်များတို့သည်လွတ်လပ်ရာမရှိသည့်တိုင်အောင်အံဘတ်နှင့်၎င်းအညစ်အကြေးနှင့်၎င်းပြည့်လျက်ရှိ၏လို့အတိအလင်းဖော်ပြထားပါသည်နောက်ဟေရှာယအခိုင်းငါအငယ်17ကနေ12မှာလဲတေးရေတေးရရစ်မှုခြင်းဟာဖယားသခင်အလိုတော်ကိုညှင်းပယ်စေသောအရာအမင်္ဂလာတတ်တတ်ဖြစ်ကြောင်းပြောထားပါသည်တေးရေတေးရကိုတောက်အံ့သောငါနနက်စောစောထ၍ဇပြည့်ရင်နှင့်ရစ်မူအံ့သောငါညကိုလည်းလွန်စေတတ်သောသူတို့သည်အမင်္ဂလာရှိကြ၏သူတို့၏ပွဲ၌စောင်းတယောပတ်တာပလွယ်ဇပြည့်ရင်ပါတတ်၏ထာဝရဘုရား၏အမှုကိုကပမာဏမပြုကြဟေရှာယအခိုင်းငါအငယ်22ကနေ24ကြားမှာဖော်ပြထားတဲ့အချက်ကိုလည်းဖတ်ကြည့်ပါတေးရေတေးရရစ်မူခြင်းဟာမိုက်မဲခြင်းပျက်စီးခြင်းတတ်တတ်ဖြစ်ကြောင်းတုတ်တန်ချမ်းမှာလည်းပြောထားပါတယ်တုတ်တန်ချမ်းအခိုင်း20အငယ်1ဇပြည့်ရည်သည်လှဲ့စားတတ်၏တေးရည်တေးရက်သည်ယုံရင်ခတ်ပြုတ်ခြင်းအမှုကိုဖြစ်စေတတ်၏ထို့သို့သောအဖြစ်မှားယွင်းသောသူသည်ပညာမရှိတုတ်တန်အခိုင်း23အငယ်29ကနေ33ချမ်းမှာလည်းတေးရည်တေးရက်ရင့်မှုခြင်းဟာဝန်내ခြင်းညှိတွားခြင်းရန်တွေ့ခြင်းမြည်တမ်းခြင်းကိုယ်ကိုယ်ကိုတိခိုက်၍နာစေခြင်းတတ်သက်ဖြစ်ကြောင်းဖော်ပြထားပါတယ်။ဒါကြောင့်တေးရေတေးရဟာတောက်ခြင်းစပွဲတောက်လို့ကောင်းမဲ့ပုံပေါ်နေရင်လဲတောက်ဖို့စိတ်မကူပါနဲ့။ကြည့်ကိုမကြည့်နဲ့လို့တုတ်တန်ချမ်းအခိုင်း23အငယ်31မှာအတိအလင်းတတိပေးထားပါတယ်။တေးရေတေးရရစ်မှုခြင်းဟာမယုံကြည်သူသာသနာပလူတို့ရဲ့အကျင့်ဖြစ်တယ်။သာသနာပလူတို့ကသူတို့ရဲ့နတ်ဖယားပွဲမှာတေးရေတေးရက်ကိုတုံးကြပါတယ်ပေါ်လူခစ်တုံးကနတ်ကိုကိုွယ်တဲ့သူတို့ဟာသူတို့ရဲ့နတ်ဖယားနဲ့ဆက်သွယ်မှုကောင်းတယ်ဆိုပြီးအရက်ကိုမိုးအောင်တောက်ပြီးတော့တီးမောက်ကကုန်ကြပါတယ်မတရားသောမိထုံကိုလည်းပြုတ်ကြတယ် အသားနဲ့ငါးတွေကိုအစိမ့်လိုက်ဝါစားပြီးတော့သူတို့နတ်ဖယားရဲ့တကိုးကြီးချင်းကိုပြကြတယ်။သေရေသေရရင်မူချင်းရဲ့နောက်ွယ်မှာစာရာမာနတ်ကအမြဲတမ်းကြိုးကင်နေပါတယ်။အဲ့ဖက်အသင်းတော်နဲ့ကောရင်သူအသင်းတော်ကယုံကြည်သူအချို့တို့ဟာနတ်ကိုကိုးကွယ်တဲ့ဘာသာကနေပြောင်းလဲလာကြတဲ့သူတွေဖြစ်ပါတယ်။စာရာမာနတ်ကိုသူတို့ကိုးကွယ်တုန်းကကြင့်သုံးခဲ့တဲ့သေရေသေရရင်မူချင်းကိုဆက်ပြီးတော့ကြင့်သုံးနေကြတဲ့သူတို့ကိုပေါ်လို့ကတကောအခိုင်30အငယ်21ကနေ22ကြားမှာအခုလိုဆုံးမထားပါတယ်တခင်ဖယားဤခွက်ဖလားနတ်ဆိုးတို့ဤခွက်ဖလားနှစ်ပါးကိုတင်တို့မတောက်နိုင်ကြတခင်ဖယားဤဇပွဲနတ်ဆိုးတို့ဤဇပွဲကိုတင်တို့ဝင်၍မစားနိုင်ကြတခင်ဖယားအမျက်တော်ထွက်စေခြင်းဟာငါတို့ပြုရကြသလိုတစ်ပေအခိုင်လေးအငယ်3မှာလဲတာတနာပဘဝမှာသူတို့တောက်ခဲ့တာတွေမူးခဲ့တာတွေဟာလုံလောက်ပြီအခုယုံကြည်သူဖြစ်သွားတဲ့နောက်ပိုင်းဘဝဟောင်းရဲ့အကျင့်တွေကိုဆက်လုပ်ဖို့မဟုတ်တော့ဘူးလို့ယုံကြည်သူတို့ကိုမြစ်တာနဲ့တတိပေးနှုတ်ဆော်နေခြင်းဖြစ်ပါတယ်အချို့သောသူတို့ကဓမ္မဟောင်းကျမ်းနဲ့ဓမ္မသစ်ကျမ်းမှာစပြည့်ဝံကိုသုံးကြတယ်ယေရှုကိုယ်တိုင်ပွဲတော်မင်္ဂလာမှာစပြည့်ဝံကိုသုံးတယ်ပေါလုကလည်းတိမောသေကိုစပြည့်ဝံတောက်ဖို့မှာထားတယ်ဓမ္မဟောင်းခဲ့လူတို့နဲ့ဓမ္မသစ်ခဲ့လူတို့ကစပြည့်ဝံကိုတောက်သုံးကြတယ်ယေရှုကိုယ်တိုင်လည်းတောက်တယ်တမန်တော်တို့လည်းတောက်တယ်ဒါကြောင့်ဝိုင်အရက်တောက်တာဟာအပြစ်မဟုတ်ပါဘူးတမန်ကျမ်းစာနဲ့ညီပါတယ်ဆိုတဲ့သူအချို့ရှိနေပါတယ်မှန်ပါတယ်ဓမ္မဟောင်းနဲ့ဓမ္မသစ်လူတို့ကစပြည့်ဝံကိုတောက်သုံးကြပါတယ်ယေရှုကိုယ်တိုင်လည်းတောက်တယ်တမန်တော်တို့လည်းတောက်တယ်ဒါပေမဲ့ကျွန်တော်တို့သိရမယ့်အချက်ကသူတို့တောက်သုံးတဲ့စပြည့်ဝံဟာအခုကအရက်နဲ့တူသလားလေ့လာကြရအောင်တမာကျန်းစာတဲ့ကစပြစ်ဝိုင်ဟာအခုကအရက်နဲ့တူသလားဓမ္မသစ်ကျမ်းမှာစပြစ်ဝိုင်ကို oinos လို့ခေါ်ပါတယ်ဓမ္မဟောင်းကျမ်းမှာတော့စပြစ်ဝိုင်ကိုရယင်လို့ခေါ်ပါတယ်တမာကျန်းစာခက်တုံးကစပြစ်ဝိုင်ကိုလူအများတောက်သုံးတဲ့နီလန်းကတော့ရေ3စဒါမှမဟုတ်10စဒါမှမဟုတ်အစ20ရောပြီးတော့တောက်လက်ရှိပါတယ်ရေ3စ10စအစ20ရောလိုက်တဲ့စပြည့်ရေဟာမူးနိုင်တဲ့အစစ်မဟုတ်တော့ဘူးဒါဟာတမာကျန်းခက်ကလူအများတောက်သုံးတဲ့နီလန်းပါတမာကျန်းစာမှာဖော်ပြထားတဲ့ဝိုင်2မျိုးရှိသေးတယ်တစ်မျိုးကတော့တမန်တော်အခိုင်းနှစ်အငယ်23မှာတွေ့ရတဲ့ခြိုသောစပြည့်ရေလို့ခေါ်တဲ့ glucose ဖြစ်ပါတယ်တောက်ရင်မူးနိုင်တဲ့ဝိုင်ဖြစ်တယ်နောက်တစ်မျိုးကတော့ရှကာဖြစ်ပြီးဘာမှမရောတဲ့အပြင်းစားဝိုင်တောက်ရင်မူးနိုင်တဲ့ဝိုင်ဖြစ်ပါတယ်တမာကျန်းခက်တုံးကမူးနိုင်တဲ့အရက်ကို barbarian လို့ခေါ်တဲ့လူရိုင်းတွေပဲတောက်ကြတယ်ရေနဲ့မရောတဲ့ဝိုင်အရက်ကိုအဲ့ဒီခက်တုံးကလူအများတောက်ဖို့လက်မခံဘူးလူအများတောက်ဖို့လက်ခံတဲ့ဇပြည့်ရေဟာရေ3စဒါမှမဟုတ်10စဒါမှမဟုတ်အစ20ရောပြီးမူးနိုင်တဲ့အစ်စ်မဟုတ်တဲ့ဇပြည့်ရေသာဖြစ်ပါတယ်ဒါဆိုရင်တမာကျန်းစာမှာတွေ့ရတဲ့လူတွေတောက်သုံးတဲ့ဇပြည့်ရေဟာအခုခေတ်အရက်နဲ့တူသလားလုံးဝမတူပါဘူးတမာကျန်းခေတ်တုန်းကရေခက်တက်တာတွေမပေါ်သေးတဲ့အတွေ့သူတို့ရဲ့ခြံအတွက်ဇပြည့်သေးတွေကိုကြာကြာတိမ့်ထားပြီးစားသုံးလို့ရအောင်အိုဂျီတဲမှာတိတ်ထားတာဖြစ်တယ်ဝိုင်အရက်ဖြစ်ဖို့ရေရွယ်တာမဟုတ်ဘူးတောက်သုံးကြတဲ့အခါမှာလည်းပဲမမူးနိုင်တဲ့အဆင့်အထိရေနဲ့ရောပြီးတော့လူအများတောက်သုံးလို့ရှိတယ်ဒါဆိုရင်ယုံကြည်သူအနေနဲ့မူးနိုင်တဲ့ဝိုင်အရက်ကိုတောက်သင့်သလားဒါမှမဟုတ်ရှောင်သင့်သလားဆိုတာမေးဖို့တော့မလိုတော့ပါဘူးအချို့သောသူတို့ကလွန်ကျိုးစေတတ်သောဇပြည့်ရေနဲ့ရစ်မိုးခြင်းကိုရှောင်ဖို့တမာကျမ်းစာမှာပြောထားတဲ့အတွေ့မမူးအောင်တောက်ရင်ရပါတယ်တိမောသေးကိုလည်းပေါလုကဇပြည့်ဝံကိုတောက်ဖို့မှာထားသေးတာပဲဝိုင်အရက်တောက်တာကျမ်းစာနဲ့ညီပါတယ်လို့ပြောတဲ့သူအချို့လည်းရှိပါသေးတယ်ဝိုင်အရက်ကိုတောက်ဖို့တကယ်ဆုံးဖြတ်ခဲ့ရင်အခုပေါ်ပြမယ့်အချက်တွေကိုထည့်သွင်းပြီးတော့စဉ်းစားဖို့အကြံပေးချင်ပါတယ်နံပါတ်1အခုကမှဝိုင်အရက်ကိုတောက်သွင်းဖို့လိုသလားမလိုအပ်ပါဘူးတမာကျမ်းခေတုံးကလူတို့မှာတောက်เสียရဆိုလို့ဇပြည့်ရေနွားနို့ရေစသဖြင့်အခုကကျွန်တော်တို့လူရွေးချယ်เสียအများကြီးမရှိဘူးကျွန်တော်တို့မှာတော့တစ်သေးပြောင်ရည်မျိုးစုံ Sprite Pepsi Coca-Cola စသဖြင့်ရွေးချယ်เสียအများကြီးရှိပါတယ်ဟိုကတုန်းကတောက်ရည်တန့်စက်ယုံတွေမပေါ်သေးဘူး ရေမှာပါနေတဲ့ဘက်တီးရီးယားပိုးတွေကြောင့်အစာအိမ်ကိုထိခိုက်စေနိုင်တဲ့အတွက်ရေကိုစပစ်ရင်နဲ့ရောပြီးတောက်လိုက်ရင်ကျန်းမာရေးအတွက်ပိုကောင်းတယ်။အခုတောက်ရေတန့်တွေဘလောက်ပိုးနေတယ်လဲ။ရေမှာပါတဲ့ဘက်တီးရီးယားပိုးတွေကိုသေစေနိုင်တဲ့ဆေးဝါးတွေလည်းအများကြီးရှိနေပါတယ်။အရက်ကိုကြိုက်လို့တောက်ကျင်လို့တမာကျန်းစာတဲကလူတွေလည်းတောက်တာပဲဆိုတဲ့စင်ကျင်တွေမပေးပါနဲ့။တငယ်ချင်းတွေနဲ့တွေ့လို့ကိုမတောက်ရင်သူတို့စိတ်မကောင်းပါဆိုလို့တောက်မိတာပါဆိုတဲ့စင်ကျင်တွေလည်းမပေးသင့်ပါဘူး။တောက်ကျင်လို့တောက်တယ်ပြောရင်တဘာဝကြပါတယ်။သင်ရဲ့ရွေးချယ်မှုကြောင့်သင်တောက်နေတာပါ။နံပါတ်1အရက်တောက်ခြင်းဟာအကောင်းဆုံးရွေးချယ်မှုဖြစ်ရဲ့လားယုံကြည်သူတိုင်းခရစ်တော်၌လွတ်လပ်သောသူတွေဖြစ်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့လွတ်လပ်မှုကိုအလွဲသုံးစားမလုပ်ရဘူးကိုဟာကိုအေးအေးဆေးဆေးတောက်နေတာပါသူများကိုလည်းအနှောက်အယှက်မပေးပါဘူးကိုကိုကိုထိန်းနိုင်ပါတယ်ဆိုသည့်တိုင်အောင်ယုံကြည်သူညီအကိုချင်းတို့အတွက်ထိမိပြော့လဲเสียရဖြစ်နေရင်အဲ့ဒါအပြစ်ဖြစ်တယ်ကျွန်တော်တို့ရဲ့အကျင့်ကယုံကြည်သူညီအကိုချင်းတို့ရဲ့စိတ်ကိုနာစေမှန်းသိလျက်နဲ့ဆက်လို့ရင်ညီအကိုချင်းတို့ကိုတင်မချစ်ဘူးမေတ္တာတရားကိုတင်မကျင့်ဘူးညီအကိုချင်းတို့ကိုထိမိပြော့လဲเสียရဖြစ်စေတဲ့ကျွန်တော်တို့ရဲ့အကျင့်မှန်သမျှကိုစွန့်ပြစ်ရမယ်လို့တမန်ကျမ်းစာမှာတွင်တင်ပါတယ်အရက်တောက်နေတဲ့ယုံကြည်သူတို့အတွက်ကိုယ့်ကိုယ်ကိုမေ့ရမယ်နောက်ထပ်မေးခွန်းတစ်ခုကတော့အကျင့်ဖြစ်နေလို့တောက်နေတာလားတကောအခိုင်းချောက်အငယ်၁၂မှာပေါလုကအခုလိုပြောထားပါတယ်ငါသည်အပြစ်မသင့်ပဲလျက်ခတ်သိမ်းသောအမှုအရာကိုပြုနိုင်သည်မှန်စေတော့ခတ်သိမ်းသောအမှုအရာကိုပြုသင့်သည်မဟုတ်အပြစ်မသင့်ပဲလျက်ခတ်သိမ်းသောအမှုအရာကိုပြုနိုင်သည်မှန်စေတော့အဘယ်အမှုအရာ၌မျှငါသည်ကြုံမခံယုံကြည်သူတို့ဟာအယက်တောက်တဲ့အကျင့်မှာကြုံခံနေဖို့မဟုတ်ဘူးခရစ်တော်၌ကျွန်တော်တို့ရဲ့လွတ်လပ်မှုဟာအယက်မှကြုံခံနေဖို့မဟုတ်ဘူးအပြစ်ကိုရှောင်ခြင်းရင်အပြစ်ကိုကျိုးလွန်စေတဲ့အယက်ကိုရှောင်ရမယ်အယက်ကြုံဘဝကနေအမှန်တကယ်လွတ်မြောက်ခြင်းရင်ခရစ်တော်ထံအကိုအညီတောင်းပါခရစ်တော်ကသင်ကိုကိုညီပြီးအယက်ကြုံဘဝကနေသင်တကယ်လွတ်မြောက်မှာပါစစ်မှန်သောယုံကြည်သူတိုင်းအယက်မိုးသင့်သလားအဖြေကတော့ NO NOမမှုပဲတောက်ခင်ရောရသလားအဖြေကတော့ NO NO မတောက်ရဘူးယုံကြည်သူတိုင်းလွန်ကျိုးစေတတ်သောစပြည့်ရင်နဲ့ရစ်မှုခြင်းကိုရှောင်၍ဝိညာဉ်တော်နဲ့ပြည့်စုံလျက်ရှိကြလောလို့ဖန်ရသခင်အမိန့်ပေးထားပါတယ်နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖန်ရသခင်ကောင်းချီးပေးပါစေ